CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့အရေးကြီးတဲ့အခမ်းကဏ္ဍနဲ့ဂျာကာလာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီမိုကရေစီရည်တည်ချက်ကိုဗြိတိန်နိုင်ငံအာရှဒေသဆိုင်ရာဝန်ကြီးနီဂျယ်အဒမ်စ်ကကြိုဆိုလိုက်ကြောင်းဗုဒ္ဓဖူးနေ့ကထုတ်ပြန်တဲ့ရန်ကုန်ဗြိတိန်တန်ယုံရဲ့ညင်ညာချက်မှဖော်ပြထားပါတယ်။ဒါ့အပြင်ဝန်ကြီးအဒမ်စ်ဟာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာနဲ့အွန်လိုင်းကနေဆွေးနွေးခဲ့ကြောင်းလည်းညင်ညာချက်မှဖော်ပြထားပါတယ်။NUG အစိုးရမှမတူကွဲပြားတဲ့တိုင်းသားပေါင်းစုံပါဝင်နေတဲ့အချက်ကိုလည်းအားရမိကြောင်းဝန်ကြီးအဒမ်စ်ကဒေါက်တာဆဆာနဲ့ဆွေးနွေးရမှာပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။ဒီတိန်အစိုးရကနေလက်ရှိမြန်မာစစ်ကောင်းဆောင်တွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူထားတဲ့ကိစ္စကိုဝန်ကြီးအဒမ်စ်ကအွန်လိုင်းဆွေးနွေးပွဲမှာထုတ်ဖော်ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ရာဇဝတ်ကျူးလွန်မှုအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ရေးကုလသမဂ္ဂရဲ့လုပ်ငန်းစဉ်တွေမှာဒီတိန်အစိုးရကထောက်ပံ့ကူညီပေးနေတယ်လို့လည်းပြောကြားခဲ့ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ဆီယနာတိုင်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖိနှိပ်နေတဲ့ကြားကငြိမ်းချမ်းစွာဆန္ဒပြနေတဲ့မြန်မာပြည်သူတွေရဲ့ရဲစွမ်းတက်တစ်ကိုဝင်းကြီးအဒမ်စ်ကဂုဏ်ပြုချီးကျူးခဲ့ကြောင်းလည်းဒီတိန်တန်ယုံရဲ့ကြေညာချက်မှဖော်ပြထားပါတယ်။